တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထိုင်နဲ့ချီရှိနေတဲ့စစ်ဘေးဒုက္ခသည်တွေအတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ဖို့နဲ့အ мян ဆုံးခွင့်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂကမနေ့ကအလေးနဲ့တိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်သွားရောက်မဲ့ခီးစဉ်ကိုလည်းလုံခြုံရေးအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရတာပါ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။လက်ရှိမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းကစုစုပေါင်းမြို့နယ်၅မြို့နယ်အတွင်းကုလသမဂ္ဂအေဂျင်စီတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတွာလာခွင်ကိုပိတ်ပင်လိုက်ကြောင်းရခိုင်ပြည်နယ်အစိုးရကပြီးခဲ့တဲ့သတင်းပတ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါပေမဲ့ IRC နိုင်ငံတကာကြက်ချီနီကော်မတီနဲ့ UNFP ကုလသမဂ္ဂစာနယ်ရိက္ခာအစီအစဉ်တွေရဲ့အကူအညီတွေကိုတော့ကန့်သက်ထားတဲ့မြို့နယ်၅မြို့နယ်မှာဆက်ပြီးပေးဖို့ရခိုင်ပြည်နယ်အစိုးရကခွင့်ပြုထားပါတယ်။အခုလိုကန့်သက်ချက်အစ်စ်တွေကြောင့်အကူအညီတွေလိုအပ်နေတဲ့ထောင်နဲ့ချီရှိနေတဲ့စစ်ဘေးဒုက္ခသည်အရေးကိုအလိုမဲ့စိုးရိမ်မကင်းဖြစ်မိပြီးပိတ်ပင်တားဆီးမှုတွေကိုရုတ်သိမ်းပေးဖို့ကုလသမဂ္ဂကအလေးနဲ့တောင်းဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးအီရီကန်နီကိုက VOA ကိုအခုလိုပြောပါတယ်
We are seriously concerned about new restrictions on humanitarian access, which leave thousands of women, children, and men in affected areas.
ရခိုင်ပြည်နယ်ကတိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီတွေပေးရေးကန့်သက်တားမြစ်ချက်အစ်စ်တွေကြောင့်စာနာမှုအကူအညီတွေအလုံးအလောက်မရဘဲဖြစ်နေပြီးအကာအကွယ်မဲ့နေတဲ့ထောင်နဲ့ချီရှိနေတဲ့ကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေအတွေ့ကုလသမဂ္ဂအနေနဲ့အလုံးမဲ့ဆွေးရင်မကင်ဖြစ်ရပါတယ်အရသားတွေကိုအကာအကွယ်ပေးရင်းနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေအတိုင်းလိုက်နာခြင်းတုံ့ပြန်သေးကြစေဖို့လူသားချင်းစာနာကူညီမှုတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ဘဲမြန်မြန်ဆန်ဆန်ခွင့်ပြုဖို့ကုလသမဂ္ဂကတောင်းဆိုထားတာကိုမြန်မာအစိုးရအနေနဲ့အပြုသဘောဆောင်တုံ့ပြန်ဆောင်ရွက်လိမ့်မယ်လို့ကျွန်မတို့မျှော်လင့်ပါတယ်
မြန်မာနိုင်ငံကကုလသမဂ္ဂတာဝန်ရှိသူတွေနဲ့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကတိုက်ရိုက်ဆွေးနွေးပြောဆိုမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အတွင်းလက်တလောအရေးပေါ်လိုအပ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကုလသမဂ္ဂဘက်ကနေပို့ပြီးတိုးပေးနိုင်ရေးမြန်မာအစိုးရကိုကမ်းလှမ်းပြောဆိုထားတယ်လို့အီရီကန်နီကိုကဆိုပါတယ်ဇန်နဝါရီလအစောပိုင်းကစတင်ပြင်းထန်လာတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးခဲ့ကြရတဲ့စစ်ဘေးဒုက္ခသည်9000လောက်ရှိနေပြီးဖုံကြီးကျောင်းတွေနဲ့အခြားဘေးလွတ်ရာနေရာတွေမှာခိုလုံနေကြရတယ်လို့မြန်မာနိုင်ငံကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံကပြောပါတယ်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာလုံခြုံရေးအခြေအနေစိုးရိမ်ရတဲ့အတွက်ကုလသမဂ္ဂဝန်ထမ်းတွေတွာလာဖို့အကန့်အသတ်တွေရှိနေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးဟောက်တူစွမ်းကအခုလိုတုံ့ပြန်ပြောဆိုပါတယ်
လုံခြုံရေးအတွက်ကတော့ဒီတဲ့တိုင်းပဲလေဟိုကျွန်တော်တို့ဘက်ကလုံခြုံရေးဟိုတာဝန်ရှိတဲ့သူတွေတော့မှတလောက်ဟိုပေါ့ဒီတိုင်းရတာရှိနေတဲ့ခါကျတော့အချိန်ကြီးကတော့အားလုံးမြင်တဲ့အတိုင်းပဲအဲ့တော့အနေရတော့ရှိတာပေါ့နော်အနေရှိနေတာမှန်မယ်လေအဲ့တော့ကျွန်တော်တို့ကတော့ဟိုအခုကကျွန်တော်ပြည်ပဆိုင်ချက်ချင်းဒီကော်မတီပေါ့ ICRC တို့နောက်ကျွန်တော်စီတို့ပေါ့လို့သူဒီဟိုဝန်ထမ်းတွေစာနာထောက်ထားမှုကူညီပါညာဆိုတဲ့ဟာတွေကတော့ဒါတွေကကျွန်တော်တို့ဟိုပေးပြန်တော့ပေးထားပါတယ်
AA ရခိုင်အဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေတဲ့နေရာဟာအရင်2019ခုနှစ်ကမြန်မာစစ်တပ်ရဲ့ပြင်းထန်လာတဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ရွာတွေရှိနေတဲ့နေရာလည်းဖြစ်ပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခိုလုံနေတဲ့ရိုဟင်ဂျာ3,000ကျော်မြန်မာနိုင်ငံနေရဲ့ပြန်လာရေးကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းရခိုင်ပြည်နယ်ကိုလာရောက်မဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ခီးစဉ်ကိုလည်းလုံခြုံရေးအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရအန်ဒရူးမဟစ်ကတနင်္လာနေ့ကပြောကြားခဲ့ပါတယ်။ဖိလစ်ပိုဂရန်ဒီရဲ့ခီးစဉ်ရွှေ့ဆိုင်းခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တမတ်ကြီးဟောက်တူဆွမ်းကလည်း VOA ကိုအခုလိုရှင်းပြပါတယ
်။ကျွန်တော်ကပို့ဆွန်းလို့တာတော့မဟုတ်ဘူးကြာ။အမှန်ကတော့သူကဟိုသူ့အစီအစဉ်ကိုပြန်ပြီးတော့ရဲ့ပြန်ညှိတဲ့သဘောပါ။ဟိုဘယ်နည်းဆိုတော့ပြန်တည်တဲ့အချိန်မှာဟောဘက်မှာကအော်ရတူတူဝင်တိုက်တဲ့ဟာတွေရှိနေတဲ့ခါလုံလုံရေးရသူလည်းအဲ့ဒီဘက်ကိုသွားဖို့အဆင်မပြေဘူးလေမပြေတဲ့ခါကျတော့သူကလည်းသူပြန်ပြီးတော့ဟိုအချိန်ညှိမဲ့သဘောပါပဲဟိုကင်ဆယ်လုပ်တာကျွန်တော်ဘက်ကပို့ဆွန်းလုပ်တာတော့မဟုတ်ဘူးလုံလုံရေးအချိန်ညှိရလည်းပဲဟိုကျွန်တော်တို့ကအဲ့ဒီဘက်ကျတော့သွားဖို့လည်းအဆင်မပြေဘူးဆိုတော့သူလည်းပဲဟိုနည်းနည်းအဆင်ပြေတဲ့အချိန်ပြန်ညှိမဲ့သဘောပါပဲ
ဒီတော့တွင်လုံခြုံရေးကောင်စီမှရခိုင်ပဋိပက္ခအခြေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်လာရေးဆွေးနွေးမယ့်အဆိုကိုအငြင်းတဲ့ဖွဲ့ဝင်ဗြိတိန်နိုင်ငံကဒီသတင်းပတ်နှောင်းပိုင်းမှာတင်သွင်းဖို့ရှိတယ်လို့ကုလသမဂ္ဂနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပြီးမြန်မာတမ်မတ်ကြီးဟောက်တူဆွမ်းကတော့ ဒီကိစ္စနဲ့ပတ်သက်လို့သူတို့ကိုအတိပေးအကြောင်းကြားခြင်းမရှိသေးဘူးလို့ BOA ကပြောပါတယ်။လုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အသစ်ဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကတော့ရိုဟင်ဂျာဒုက္ခသည်တွေကိစ္စကိုလက်ရှိလုံခြုံရေးကောင်စီမှအလေးပေးဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်ရှင်။